မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တည်ဆုံသွားပြီလို့နိုင်ငံကကြက်တဲတွေကိုစောင့်ကြည့်လာနေတဲ့ International Crisis Group ICG ကပြောလိုက်ပါတယ်စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်လူထုထိခိုက်ရတဲ့ပြည်ပခါတွေအရှိန်မြင့်လာပြီးလူမျိုးစုလက်နက်ကိုင်အဖွဲ့အများပြားပါဝင်တဲ့ဆယ်စုနှစ်တခုကြာငြိမ်းချမ်းရေးလုပ်ငန်းစဉ်အဆုံးသတ်သွားပြီလို့ ICG ကထောက်ပြထားပါတယ်ဒါကြောင့်နိုင်ငံကကလူရှင်နိုင်ငံတွေအဖွဲ့အစည်းတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအထောက်ပံ့ပြုနေတာကနေတနက်ကန်ပြည်ပခဖြစ်နေတဲ့ဒေသတွေကလူလူကိုကူညီထောက်ပံ့ရေးလုပ်ငန်းပဲ့အာရုံပြောင်းတင်တယ်လို့ဒီကနေ့ထုတ် ICG ရဲ့အစင်ခံစာတည်တစ်ခုမှာတိုက်တွန်းထားပါတယ်။ဒါအပြင်အပြစ်ခတ်ရက်စရေးသဘောတူညီချက်အစ်စ်တွေယူဖို့လူမျိုးစုလက်နက်ကိုင်အဖွဲ့တွေကိုဖိအားပေးတာမျိုးနိုင်ငံကအနေနဲ့ရှောင်တင်တယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်တခြားအတိုက်ခံအဖွဲ့တွေကလူတွေနဲ့ထိတွေ့ဆက်ဆံတင်တယ်။လူသားစာနာမှုလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့နိုင်ငံတွင်အရာဖက်လူမှုအဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်တဲ့နယ်လူ ICG ကအကြံပေးတိုက်တွန်းထားပါတယ်စစ်တပ်ဟာအခုဆိုရင်ရန်ဘက်အစ်စ်တွေတောင်မှကအာသစ်လောင်ရန်ဘက်ဟောင်းတွေနဲ့ပါရင်ဆိုင်နေရပြီးတော့အဲ့ဒီအဖွဲ့တွေကတချို့ပါဆိုရင်စစ်မှန်တဲ့ဖက်ဒရယ်နိုင်ငံတော်ထူထောင်ရေးဆိုတဲ့ဘုံကြီးမှန်းချက်အောက်မှာစပြီးညှို့လာနေကြပြီလို့ ICG ကသုံးသပ်ထားပါတယ်ဒါကြောင့်အတိုက်အခံတွေဘက်မှရည်တည်တာမျိုးမလုပ်ဖို့လူမျိုးစုလက်နက်ကိုင်အဖွဲ့တွေကိုစစ်ကောင်စီကသွေးဆောင်စီးအောင်လာလိမ့်မယ်လို့လည်း ICG ကခန့်မှန်းထားပါတယ်စစ်ကောင်စီဘက်ကပဲဖြစ်ဖြစ်အတိုက်ခံတွေဘက်ကပဲဖြစ်ဖြစ်တိတ်မကြခင်မှာအောင်မြင်မှုရမယ့်ပုံမရှိသေးတာကြောင့်ပြည်ပခပူပြီးတော့မြင်မာလာတာကနေတိတာထင်ရှားတဲ့လူသားပြည်ဒုက္ခအကျိုးဆက်တွေရှိလာလိမ့်မယ်လို့ ICG အစင်ကစားမှာသုံးသပ်ရေးသားထားပါတယ်